သားအလုံးယုံကြည်လာကြစေရန်သူသည်အလင်းတော်အကြောင်းကိုသက်သေခံခြင်းကလာခဲ့၏သူသည်အလင်းတော်မဟုတ်အလင်းတော်အကြောင်းကိုသက်သေခံရန်လာသောသူသာဖြစ်၏ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ကျွန်တော်တို့တွေအဒဝင်တူးကာလာတတရတနင်္ဂနွေနေ့ကိုရောက်ရှိလို့လာပါပြီကိုရောရှင်ရဲ့မွေးနေ့ပွဲတော်အတွက်ကိုရောရှင်ကြွလာတော်မူခြင်းအတွက်ပြင်ဆင်နေကြတာတော်တော်လေးခရီးရောက်နေပါပြီဂျူးလူမျိုးတွေကလာကြပြီးရှင်ယောဟန်ဘက်ပတစ္စတာကိုတင်သည်မိသူဖြစ်သည်နည်းလို့မေးကြပါလေအဒဝင်တူးကာလာတတရတနင်္ဂနွေနေ့ရဲ့ဧဝံဂေလိကျမ်းစာပထမပိုင်းအခန်းကြီး1အခန်းငယ်6ကနေ8မှာအဖြေရှိပါတယ်ရှင်ယောဟန်ဘပ်တစ္စတာဟာလူတဦးဖြစ်တယ်။ဒါပေမဲ့ဖျားသခင်ရဲ့ဆေလွတ်ခြင်းခံရတဲ့သူရှင်ယောဟန်ဘပ်တစ္စတာဟာအလင်းတော်မဟုတ်ဘူး။အလင်းတော်အကြောင်းကိုသက်သေခံဖို့လာတဲ့သူသာဖြစ်ပါတယ်။ရှင်ယောဟန်ဘပ်တစ္စတာဟာဖျားသခင်ရဲ့ဆေလွတ်ခြင်းခံရတဲ့လူသားတဦးဖြစ်ပြီးအလင်းတော်ကိုသက်သေခံရန်လာတော်သူသာဖြစ်ပါတယ်။ညီကိုမောင်နှမအပေါင်းတို့တခါကယုတ်တန်ကုမ္ပဏီတစ်ခုမှအစည်းအဝေးပွဲတစ်ခုကျင်းပပါလေယုတ်တန်ကုမ္ပဏီကဝန်ထမ်းတွေယုတ်တန်အစီအစဉ်များကိုအကူအညီပေးမဲ့သူတွေအကြံပေးပုဂ္ဂိုလ်များနဲ့အရာရှိများပါဝင်ကြပါလေဒီလိုနဲ့အစည်းအဝေးအစမှာတဦးနဲ့တဦးနာမည်လေးတွေပြောအလုပ်ကိုင်လေးတွေပြောပြီးမိတ်ဆက်ကြပါလေကျွန်မကတော့ဒေါ်ဘယ်သူပါဒီယုတ်တန်ကုမ္ပဏီရဲ့ဒါရိုက်တာပါကျွန်တော်ကတော့ဦးဘယ်သူပါtechnical department ကပါကျွန်မကတော့မဘယ်သူပါရုပ်တံအစီအစဉ်များရဲ့ဘယ်ခန္ဓာကိုတာဝန်ယူဆောင်ရွက်နေရတဲ့သူပါကျွန်တော်ကတော့ကိုဘယ်သူပါရုပ်တံအစီအစဉ်များကိုအကူအညီပေးမဲ့သူပါလို့စသဖြင့်အတီးတီးမိတ်ဆက်ကြပါတယ်ဒါနဲ့အကြံပေးပုဂ္ဂိုလ်ကြီးများတဲ့ကသူတူကကျွန်တော်ကတော့ဦးဘယ်သူပါကျွန်တော်ကဒီကုမ္ပဏီရဲ့ရုပ်မြင်သံကြားအစီအစဉ်များကိုအမြဲအားပေးနေတဲ့ပရိသတ်တဦးပါလို့မိတ်ဆက်ခဲ့ပါတယ်။သူကဆက်ပြောပါတယ်။ဒီအစည်းအဝေးမှာအားလုံးကတာဝန်ကိုယ်စီနဲ့ပါဝင်ဆောင်ရွက်နေကြတဲ့သူတွေကြီးဖြစ်နေတော့ပရိသတ်လည်းရှိအောင်မလို့ဆိုခဲ့ပါတယ်။ညီကိုမောင်နှမအပေါင်းတို့ဒီနေ့ရှင်ယောဟန်ဘပ်တစ္စတာကိုမေးတဲ့မေးခွန်းသင်သည်မည်သူဖြစ်သနည်းဒီမေကွန်းကိုကျွန်တော်တို့ကိုစီလဲမေးကြဖို့ကောင်းပါလေ။တင်သည်မြည်သူဖြစ်သည်နီ။အကျွန်ုပ်သည်အဘဲသူဖြစ်သည်နီ။ပရောဖက်ဟေရှာယအနာဂတ်တိကျအခန်းကြီး53အခန်းငယ်1မှာထာဝရဘုရားသခင်မိန့်တော်မူတာကမစိုးရိမ်နဲ့။တင့်ကိုငါရွေးနှုတ်ပြီ။ငါနာမဖြင့်မှဲ့ပြီ။တင့်ကိုငါဆိုင်၏။ Do not be afraid, for I have redeemed you. I have called you by name.You are my Lord မိန့်တော်မူပါလေ။ထာဝရဘုရားသခင်ကဲတင်ထားတဲ့သူ။ထာဝရဘုရားသခင်ကနာမည်နဲ့တက်ပြီးခေါ်ထားတဲ့သူ။ထာဝရဘုရားသခင်နဲ့သက်ဆိုင်တဲ့သူ။ထာဝရဘုရားသခင်ကပိုင်ဆိုင်တဲ့သူဖြစ်ပါလေ။ Prophet Jeremiah အနာဂတ်တိကျမ်းအခန်းကြီး30အခန်းငယ်22အခန်းကြီး32အခန်းငယ်38နဲ့ယေဇကျေလအနာဂတ်တိကျမ်းအခန်းကြီး39အခန်းငယ်29တို့မှာထာဝရဘုရားသခင်ကသူတို့သည်ငါ၏လူဖြစ်ကြလိမ့်မည်ငါသည်လည်းသူတို့၏ဘုရားသခင်ဖြစ်မည် They shall be my people and I will be their God လို့မိန့်တော်မူပါတယ်ရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်9မှာသင်တို့သည်ကရွေးကောက်ခြင်းခံရသောလူမျိုးတော်ဝင်ယဟန်မျိုးတန်ရှင်းမြင့်မြတ်သောလူမျိုးနှင့်ဘုရားသခင်ပိုင်ဆိုင်တော်မူသောလူမျိုးဖြစ်ကြ၏အမောင်တို့ကနေကိုရောဤအံပွေရာအလင်းတို့ခေါ်ထုတ်ခြင်းခံထားရတဲ့သူလိုဂုံသိက္ခာတင်ပေးထားပါတယ်။ဤအရာများသည်ကျွန်တော်တို့ရဲ့ဂုံသိက္ခာဖြစ်တယ်။သင်အဘဲသူဖြစ်သည်နီအကျွန်ုပ်သည်အဘဲသူဖြစ်သည်နီဆိုတဲ့မေးခွန်းများကိုဖြေပေးနေပါတယ်။ကျွန်တော်တို့တွေဤကဲ့သို့အမှန်တကယ်ရှင်သန်မှုလိုအပ်ပါတယ်။ညီကိုမောင်နှမအပေါင်းတို့ရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်9ရဲ့နောက်ဆုံးအပိုင်းလေးမှာသင်တို့ကိုမှောင်မိုက်ထဲမှနေ၍ကိုတော်ဤအံပွေရာအလင်းတို့ခေါ်ထုတ်တော်မူသောသခင်ဤချီးမွမ်းထိုက်သောအမှုတော်တို့ကိုသင်တို့ကြင်ညာဟောပြောကြားရပေလိမ့်မည်လို့ကျွန်တော်တို့ရဲ့တာဝန်ကိုဖော်ပြထားပါတယ်ကိုတော်ဤအံပွေရာအလင်းတော်တို့ခေါ်ထုတ်တော်မူသောသခင်ရဲ့အကြောင်းကိုဟောပြောရမယ်ကိုတော်ဤအံပွေရာအလင်းတော်ထွက်မြောက်ရာကျမ်းအခန်းကြီး3မှာ မိုးဇေဟာဟောရပ်တောင်ပေါ်မှာမီးလောင်နေတော့လဲမကျွမ်းသွားတဲ့ခြုံပုံးရှိတက်သွားတဲ့အခါမှာဖျားသခင်ရဲ့ခေါ်တန်ကိုကြားခဲ့ရပါတယ်။ထွန်းမြောက်ရာကျမ်းအခန်းကြီး24မှာမိုးဇေစိုင်းနာယီတောင်ပေါ်တက်သွားတယ်။တိမ်တိုက်ကြီးကတောင်ကိုလွှမ်းခြုံထားတယ်။ခொနရဲ့မြောက်တဲ့နေ့မှာတိမ်တိုက်ထဲကနေမိုးဇေကိုခေါ်တယ်။မိုးဇေတိမ်တိုက်ထဲကိုဝင်သွားပြီးတောင်ပေါ်ကိုရောက်သွားတယ်။မိုးဇေတောင်ပေါ်မှာရက်40ပတ်လုံးနေပါတယ်။ဣသရာယလူမျိုးတွေတောင်ထိပ်မှာလောင်နေတဲ့မီးလူမျိုးထာဝရဘုရားသခင်ရဲ့ဘုန်းကုန်းတော်ကိုတွေ့ကြပါတယ်။ထွန်းမြောက်ရာကျမ်းအခန်းကြီး40မှာဣသရာယလူမျိုးတွေသဲကာနာယမှာခရီးပြုတဲ့အခါညအချိန်မှာတိမ်တိုက်ဟာမီးလျံအဖြစ်လမ်းပြခဲ့ပါတယ်။တန်ရှင်တော်ဝိညာဉ်တော်အမိမေတော်အပေါ်ဆင်းသက်တဲ့အမြင့်ဆုံးသောအရှင်ရဲ့တကူတော်ဟာလည်းအမိမေတော်ကိုလွှမ်းခြုံပြီးဘုရားသခင်ရဲ့သားတော်တန်ရှင်မွန်မြတ်သူကိုဖွားမြင်ခဲ့ပါတယ်။ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး8အခန်းငယ်17မှာယေရှုခရစ်တော်ကငါသည်လောက၏အလင်းဖြစ်၏လို့မိန့်တော်မူခဲ့ပါလေ။ဓမ္မဟောင်းရဲ့နမိတ်လက္ခဏာများဟာဓမ္မသစ်မှာယေရှုခရစ်တော်၌ရုပ်လုံးပေါ်ခဲ့ပါလေ။ယေရှုခရစ်တော်၌ပြည့်ဝခဲ့ပါလေ။ရှင်ယောဟန်သက်သေခန္ဓာဒီအလင်းတော်ကျွန်တော်တို့သက်သေခံရမှာဒီအလင်းတော်ကျွန်တော်တို့ဟောပြောရမယ့်ကိုရော၏အံ့ဖွယ်ရာအလင်းတော်ပဲဖြစ်ပါလေ။ညီကိုမောင်နှမအပေါင်းတို့လောကကြီးမှာလူသားတွေဖိနှိပ်ခံလာရတဲ့အခါအခက်အခဲဒုက္ခတွေများပြားလာတဲ့အခါကြက်တဲမှုတွေရင်ဆိုင်လာရတဲ့အခါဆင်းရဲနွမ်းပါမှုများနဲ့ကြုံဆုံလာရတဲ့အခါပြဿနာအမျိုးမျိုးကနေရုံမထွက်နိုင်တော့တဲ့အခါအမှန်တကယ်တာဝန်ယူဖြည့်ရှင်းပေးရမယ့်သူတွေရဲ့မျက်နှာဖုံးဆွတ်ထားတဲ့ရုပ်လုံးပေါ်လာတဲ့အခါလူတွေဟာသူတို့ကြုံတွေ့ခံစားရတဲ့ပြဿနာအမျိုးမျိုးအားဖြေရှင်းပေးမဲ့သူကိုအလိုရှိကြပါလေ။မျော်လင့်ကြပါလေ။ပြဿနာအမျိုးမျိုးကိုဖြေရှင်းပေးနိုင်မယ်လို့ထင်တဲ့သူကိုရှာဖွေထောက်ခံတတ်ကြပါလေ။တနည်းအားဖြင့်ကြည့်မယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာရှိနေတဲ့အခြေအနေနဲ့သိပ်မထူးကြတဲ့အခြေအနေမျိုးပါပဲ။ဂျူးလူမျိုးတွေကရှင်ယောဟန်ဘက်တစ္စတာကိုသင်မည်သူဖြစ်သည်လို့မေးတဲ့အခါမှာရှင်ယောဟန်ဘက်တစ္စတာကငါသည်ခရစ်တော်မဟုတ်ဟုအတိအလင်းဝန်ခံခဲ့ပါတယ်။တကယ်တော့ထိုခေတ်ကသူတွေလည်းကယ်တင်ရှင်ကိုမျှော်လင့်ခဲ့လိုလားတောင်းတနေခဲ့ကြပါတယ်။ဒါပေမဲ့ကယ်တင်ရှင်ကိုလက်ခံတဲ့သူနဲ့လက်မခံတဲ့သူကတော့ကွာခြားသွားပါတယ်။ညီကိုမောင်နှမအပေါင်းတို့ခရစ်တော်ဆိုတာနဲ့မက်ဆီးယားဆိုတာအတူတူပဲဖြစ်ပါတယ်။ခရစ်တော်ဆိုတာကဂရိလိုဖြစ်ပြီးမက်ဆီးယားဆိုတာကတော့ဟေဘရဲလိုဖြစ်ပါတယ်။ယေရှုခရစ်တော်ရဲ့အချိန်အခါမှာလူတွေဟာကယ်တင်ရှင်မက်ဆီးယားကိုအင်မတန်မျှော်လင့်စောင့်စားနေတဲ့အချိန်ဖြစ်ပါတယ်။လူတွေရဲ့တွေးကြုံခံစားရမှုတွေဟာကြမ်းတမ်းနေတယ်။မက်ဆီးယားကယ်တင်ရှင်လို့ဆိုတဲ့နေရာမှာသူတို့မျှော်လင့်ချက်ကနိုင်ငံအနေထားနဲ့ကြည့်မယ်ဆိုရင်ဒါဝိအမျိုးနွယ်ကနေဆင်းသက်လာမယ်ခေါင်းဆောင်ဖြစ်တယ်။ဂျူးလူမျိုးတွေအတွက်လွတ်လပ်တဲ့ပြည်နယ်တစ်ခုကိုတည်ထောင်ပေးမယ်သူဖြစ်တယ်။ကဘာကတည်တဲ့အကြီးမြတ်ဆုံးသောတိုင်းပြည်တစ်ခုဖြစ်ရမယ်စစ်ရေးသဘောအရသူတို့ရဲ့မျှော်လင့်ချက်ကတကဘာလုံးကိုအောင်နိုင်တဲ့ဂျူးတို့ရဲ့စစ်တပ်ကိုဦးဆောင်နိုင်မယ်စစ်ရေးအရာမှာကျွမ်းကျင်တဲ့ခေါင်းဆောင်တဦးဖြစ်ရမယ်ဘာသာရေးအရမျှော်လင့်ချက်ကတော့ကဘာမြေပြင်ပေါ်သို့ဖြောင့်မတ်ခြင်းတရားကိုသဲဆောင်လာမယ့်သူဘုရားသခင်ထံမှအမြင့်မြတ်ဆုံးသောသူဖြစ်ရမယ်လူပုဂ္ဂိုလ်ရေးအရာသူဟာလောကကဘာကြီးကိုငြိမ်သက်ခြင်းတရားဆောင်ကျင်းလာမဲ့သူဖြစ်ရမယ်လို့မျှော်လင့်ခဲ့ကြပါတယ်ခရစ်တော်မက်ဆီးယားဟာလောကကြီးစီကိုငြိမ်သက်ခြင်းတရားနဲ့ဖြောင့်မတ်ခြင်းတရားတို့ကိုဆောင်ကျင်းခဲ့ပါတယ်ဒါပေမဲ့ခရစ်တော်တည်ထောင်တာကတော့ဖျားသခင်ရဲ့နိုင်ငံတော်ခရစ်တော်ရဲ့လက်နက်ကတော့ချစ်ချင်းမေတ္တာသာဖြစ်ပါတယ်ညီကိုမောင်နှမအပေါင်းတို့ယေရှုခရစ်တော်ဟာ၃ချိန်မက်ဆီးယားအဖြစ်ခေါ်ဝေါ်ခြင်းခံခဲ့ရပါတယ်။ရှမာတိဦးဧဝံဂေလိကျမ်းအခန်းကြီး16အခန်းငယ်16မှာစီမွန်ပေထရုကကိုတော်သည်အသက်ရှင်တော်မူသည့်ဖျားသခင်ဤသားတော်သည်ဟုသောခရစ်တော်ဖြစ်ပါသည်ဟုပြောပြီးကိုတော်ရှင်ကိုဝန်ခံခဲ့ပါတယ်။ရှမာရကုဧဝံဂေလိကျမ်းအခန်းကြီး14အခန်းငယ်61မှာတပန်ယဟန်ကျုပ်ကသင်သည်ခရစ်တော်သည်ဟုသောမွန်မြတ်သောအရှင်သခင်ဤသားတော်ဖြစ်သလောလို့မေးခွန်းမေးရင်ကိုတော်ရှင်ကိုဝန်ခံမှမသိဝန်ခံခဲ့ပါလေ။ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး4အခန်းငယ်25နဲ့26မှာဆမာရိတန်အမျိုးသမီးနဲ့ရေရင်းမှာစကားပြောတဲ့အခါသူမက ခရစ်တော်ဟုခေါ်သောမက်ဆီးယားကြွလာမည်ကိုကျွန်မသိပါ၏လို့ဝန်ခံတာကိုကိုရောရှင်ကသင်နှင့်စကားပြောနေသောငါသည်ထိုသူပေသည်လို့မိန့်တော်မူရင်အတည်ပြုပေးခဲ့ပါတယ်။ညီကိုမောင်နှမအပေါင်းတို့ရှင်ယောဟန်ဟာအလင်းတော်အကြောင်းကိုသက်သေခံနေသူမက်ဆီးယားအရှင်သခင်ကြွလာတော်မူခြင်းအတွေ့ရှေ့ပြေးပြင်ဆင်နေသူဖြစ်တယ်။ကျွန်တော်တို့လည်းပြင်ဆင်ရင်သက်သေခံကြဖို့လိုပါတယ်။ရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်9မှာအလင်းတော်အကြောင်းဟောပြောဖို့တိုက်တွန်းထားပါတယ်။ကျွန်တော်တို့တွေကိုရှင်ပေါလုသတိပေးတာကဒုတိယကျမ်းစာမှာဖြစ်တယ်။သက်ဆာလောနိမြို့သားတို့ထံရေးသောစာပထမဆုံးအခန်းကြီး9အခန်းငယ်27မှာအရာရာတိုင်းကိုလေးလာစမ်းသပ်၍ကောင်းသောအရာကိုအခိုင်အမာစုပ်ကင်ထားကြလော။မကောင်းသောအရာဟုသမ ्या ကိုရှောင်ရှားကြလောလို့တတိပေးပါလေဒီနည်းနဲ့ကိုရောရှင်ကိုတက်တည်ခံကြရမယ်နောက်ပြီးတော့ညီကိုမောင်နှမအပေါင်းတို့ကျွန်တော်တို့လည်းအလင်းတော်ကိုတက်တည်ခံရမယ်သူတွေဖြစ်တော့ကျွန်တော်တို့ကိုယ်တိုင်ကအလင်းပြန်ဖို့လိုအပ်ပါတယ်ရောင်ပြန်ဟပ်ဖို့လိုအပ်ပါတယ်ယေရှုခရစ်တော်ကရှင်မာတိဦးဧဝံဂေလိကျမ်းအခန်းကြီး5အခန်းငယ်14ကနေ16မှာသင်တို့ဟာလောကရဲ့အလင်းဖြစ်တယ်စီမီကိုခုံပေါ်မှာတင်ထားရင်တအိမ်လုံးကိုလင်းစေတယ်လူတွေဟာတင်တို့ရဲ့ကောင်းသောအကျင့်ကိုမြင်ပြီးတော့အဖခမီးတော်ရဲ့ဘုန်းကုန်းတော်ကိုချီးမွမ်းစေဖို့တင်တို့ရဲ့အလင်းကိုလူတွေရဲ့ရှေ့မှာထွန်းလင်းစေပါလို့ဆုံးမတော်မူပါတယ်ဒီတော့အလင်းရှင်ယေရှုခရစ်တော်ထံမှအလင်းဟာကျွန်တော်တို့၌အလင်းပြန်ရမယ်သူတပားကိုရောင်ပြန်ဟပ်စေရမယ်ဆိုတော့အလင်းပြန်တဲ့မျက်နှာပြင်လေးများဟာမိโกမိုင်းများဖုံမှုအညစ်အကြေးများကနေတန်ရှင်းနေဖို့လိုအပ်ပါတယ်ဒါမှသာကောင်းမွန်စွာအလင်းပြန်နိုင်မယ်ရောင်ပြန်ဟပ်နိုင်မှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဝိညာဉ်တန်ရှင်းခြင်းအခြေအနေတို့ရောက်ရှိဖို့ကြိုးစားကြရမယ်အဒဝင်တုကာလအတွင်းမှာအာဘတ်ဖြည့်ခြင်းဆက်ကရမန်တူကိုလည်းခံယူကြဖို့လိုအပ်ပါတယ်ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ကျွန်တော်တို့ကဘယ်သူတွေလဲကျွန်တော်တို့ကဒီခေတ်ဒီအခါမှာရှင်ယောဟန်ဗက်တစ္စတာကဲ့သို့အလင်းတော်ကိုတက်တည်ခံရမယ့်သူတွေမက်ဆီးယားကဲ့တင်ရှင်ကြွလာတော်မူခြင်းအတွက်ပြင်ဆင်ကြရမယ့်သူတွေဖြစ်တယ်။ရှင်ယောဟန်ဗက်တစ္စတာဟာလူသားတဦးဖြစ်တယ်လို့ကျွန်တော်တို့ဟာလည်းလူသားတွေဖြစ်တယ်။ရှင်ယောဟန်ဗက်တစ္စတာဟာဖျားသခင်ရဲ့ဆီလွတ်ခြင်းခံရတယ်လို့ကျွန်တော်တို့တွေဟာလည်းဖျားသခင်နဲ့သက်ဆိုင်တဲ့သူတွေဖျားသခင်ကပိုင်ဆိုင်တဲ့သူတွေဖြစ်ကြပါတယ်။ရှင်ယောဟန်ဗက်တစ္စတာကဲ့သို့ကောင်းသောအရာကိုအခိုင်အမာစုပ်ကင်ထားကမကောင်းသောအရာဟုသမျှကိုရှောင်ရှားကြလျက်ကိုရောရှင်ကြွလာတော်မူခြင်းကိုတက်တည်ခံကြရအောင်ကျွန်တော်တို့ရဲ့ကောင်းသောအကျင့်အပြင်ကိုရောရှင်ကိုတက်တည်ခံကြရအောင်လူသားအလုံးယုံကြည်လာကြစေရန်သူသည်အလင်းတော်အကြောင်းကိုတက်တည်ခံခြင်းကလာခဲ့၏သူသည်အလင်းတော်မဟုတ်အလင်းတော်အကြောင်းကိုတည့်တည့်ခံရန်လာတော်သူသာဖြစ်၏